ပလီမှာစင်ကာပူနိုင်ငံသူတစ်ယောက်ကိုခွေလီခွေလီတွေဝိုင်းကြိုက်တဲ့သတင်းအပဝင်သက်ဆိုင်ရာအာဏာပိုင်တွေကခွေလီခွေလီတွေကိုရှင်းလင်းဖို့ကြိုးစားတာတွေခွေချစ်သူများရဲ့ကန့်ကွက်တန်တွေကိုကြားနေရပါတယ်ဒီမိုကရေစီကိုအခန့်တတ်မဲ့ရချင်းသူတွေကတစ်ဖက်တိစုဘဝလုံခြုံရေးကိုဦးစားပေးနေသူတွေကတစ်ဖက်အငင်းပွားစရာတွေဖြစ်ခဲ့ပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတကာနိုင်ငံမှာမျိုးပြစီမံကိန်းတွေကိုလုံခြုံအောင်ဘယ်လိုဆက်တင်တယ်ဆိုတဲ့အချက်ကိုဆွေးနွေးကြည့်ကြရအောင်ပါကြာပြီးမိကြများအတွင်းကတက်ဆက်ပြည်နယ်ကောလိပ်စတေရှင်မြို့မှာတည်ရှိတဲ့တက်ဆက် AMM University ကိုအလဲရောက်သွားခဲ့ပါတယ်။အဲဒီကြောင့်မှသင်ကြားတဲ့ engineer ဘာသာရပ်တွေဆွေးနွေးပွဲတွေကစိတ်ဝင်စားစရာကောင်းလို့ပဲဖြစ်ပါတယ်။ဆောက်လုပ်ရေးနဲ့ပတ်သက်တဲ့ engineer degree ကိုပြောကြမယ်ဆိုရင်ကျွန်တော်တို့ဟာမြို့ပြ engineer နဲ့ပြည်သူက engineer တွေတော့ပဲကြားဟုတ်ကြပါတယ်။ဒါပေမဲ့ American ပြည်အောင်စုဘာဝင်နောက်တိုင်းတက်သူတွေမှာတော့နေပယ်အသစ်တွေဘာသာရပ်အသစ်တွေကိုပြသန်းလာခဲ့ပါတယ်။မြို့တစ်မြို့ကိုတည်ဆောက်တဲ့အခါကုန်းတွင်းကြတဲ့မြို့လားကန်းကြီးမှာတည်ရှိတဲ့မြို့လားအဲ့ဒီမြို့တွေရဲ့လမ်းပန်းဆက်သွယ်ရေးကဘယ်လိုရှိသလဲဆိုတာတွေကိုပြန်ကုန်ထုတ်ကြပါမယ်။ကန်ယူတန်တချို့မှာတည်ရှိတဲ့မြို့တွေအတွက် Coastal Engineering ဆိုတဲ့ degree ကိုအသေးစိတ်သင်ပါလေ။ဒါပေမဲ့သူတို့တူးလည်းမရပါဘူး။ကန်ယူတန်တချို့မြို့တဲတဲ့အခါဘယ်လိုပုံသဏ္ဍာန်မျိုးဖြစ်တယ်သလဲ။ငလင်းထံရေလွှမ်းမှုမှုဒဏ်တွေကိုခံနိုင်အောင်ဘယ်လိုလုပ်ကြမလဲ။ကိုတောက်တုံးနေတဲ့ရေကြောကဆလို့ဘေးအန္တရာယ်ဖြစ်စေမဲ့ဓာတ်သတ္ထုတွေဓာတ်ငွေပိုက်လိုင်းတွေအစုံတိဆောက်ထားတဲ့ဒီဇိုင်းတွေကိုလွတ်လွတ်ကင်းကင်းဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အချက်တွေကိုသေသေးချာချာနားလည်တဲ့နားလည်သူ Geotechnical Engineer တွေနေလဲလက်တွဲအလုပ်လုပ်ကြပါတယ်။ဒါမှလည်းကမ်းခြေမျိုးတွေမှာအခြေစိုက်လုပ်ကိုင်ကြမဲ့စီးပွားရေးသမားတွေပြည်သူတွေရဲ့ဘဝတွေကိုကြိုတင်ကာကွယ်လုပ်ရမှာဖြစ်ပါတယ်။ဒါအပြင်မြို့တစ်မြို့တည်တယ်ဆိုတာဆောက်လုပ်ရေး Engineer တွေတဘာဝဝန်ကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်သူတွေနဲ့မပြီးသေးပါဘူး။မျိုးတော်ဝင်တဲ့နေမီအုပ်ချုပ်ရေးမှုတို့ကလည်းသူတို့မျိုးတွေစီကားလာအောင်ဘယ်လိုလုပ်မလဲ။ရှင်ဒီပြုံနံသူတွေဘက်ကယုံကြည်မှုနဲ့ပြည်သူတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်မှုဆိုတဲ့အရာနှစ်ခုကိုချိန်ငွေရှာဟိတိဆောက်ကြမှဒါလည်းပြဿနာနေပါလိမ့်မယ်။ဖွံ့ဖြိုးတိုးတက်မှုတွေကိုအနောက်ဆက်ကင်းကင်းတုပ်လို့ရပါမယ်။ဒီလိုလှုပ်ဆောင်နိုင်မှုအတွက်ကျမကြီးစေဝါကုသကြီးနဲ့စာသင်ကျောင်းတွေကိုလည်းထည့်သွင်းရမှာဖြစ်ပါလေ။ဒါကြောင့်မျိုးတွေမျိုးကိုတည်တော့မယ်ဆိုရင်အဆောက်အဦတွေကအခြေခံကျမကြီးလိုအပ်ချက်တွေဝန်ဆောင်မှုတွေကိုလည်းဦးစားပေးဆွေးနွေးရမှာဖြစ်ပါလေ။ဒီချက်ကိုပြောနေရတဲ့အကြောင်းရင်းကတော့မြန်မာပြည်မှာလိုအပ်နေသေးတဲ့ဝန်ဆောင်မှုတွေဘဝလုံခြုံမှုတွေအကြောင်းကိုဆွေးနွေးချင်လို့ပဲဖြစ်ပါတယ်။မြန်မာပြည်ငွေဆောင်ကမ်းကြီးမှာကွန်တိုအင်ယာတွေရောင်းတဲ့သတင်းတွေဖတ်နေရပါတယ်။နိုင်ငံရေးချားမှာတိမ်ထောင်ကြီးပေးနေရတဲ့တိုက်ခန်းတွေကို300ခန်းလောက်နဲ့ရတယ်လို့မိတ်ဆက်ကြတွေရှိပါတယ်။ဒါပေမဲ့ပြဿနာကမြန်မာပြည်ကမ်းကြီးတွေကိုရောက်တဲ့အခါတိုင်းတခြားနိုင်ငံတွေမှာလိုညလေဘဝတွေကိုမတွေ့ရပါဘူး။တခြားနိုင်ငံတွေမှာကညနေပိုင်းပင်လယ်ထဲရေပြီးတဲ့အခါကမ်းကြီးတစ်လျှောက်စားတောက်ဆိုင်တန်းတွေကိုဖြတ်လမ်းလျှောက်ကြတယ်Life music လို့ခေါ်တဲ့ DIY တွေကနေရာနှံ့မှာရှိပါတယ်။တချင်းတန်တွေအမှုပညာတွေကိုခံစားရင်းညနဲ့မှကိုနေတဲ့တက်ခုံကရှိရာကိုပြန်လာအိပ်စက်ကြလေးရှိပါတယ်။ငွေကြေးချမ်းသာသူတွေအခြေခံလူသားတွေအားလုံးဟာကမ်းခြေဘေးကညဦးရံတွေကိုအတူတူခံစားပိုင်ခွင့်ရှိပါတယ်။မြန်မာပြည်မှာကငွေကြေးချမ်းသာသူတွေသာတဲနိုင်တဲ့ဈေးကြီးကြီးဟိုတယ်ကြီးတွေရဲ့စားတောက်ဆိုင်တွေပါပဲ။တခါတလေအဲ့လိုမျိုးခံစားခွင့်ရှိပါတယ်။တာမန်လူတွေတဲထားတဲ့တက်ခုံကတွေမှာကျမရကမိပြတ်တာကြောင့်အိုက်လုံးတို့အိတ်မရပဲထိုင်နေတဲ့ညတွေလည်းရှိတယ်ဆိုပါလေ။ကမ်းခြေမှာလူတွေအားလုံးပျော်ပါလို့ရမယ်စုံမှမရှိဘူးလို့အရေးရဲ့အကြောင်းရဲ့ကျမ်းမာကြီးတစ်ခုဖြစ်လို့စေဝါသွားကုရမယ်စေပိကလည်းမရှိပါဘူး။သူများနိုင်ငံကမ်းခြေတွေမှာအရေးပေါ်ကုသရေးစေပိကနေတာလူစီကားတဲ့ beach point နေရာတွေမှာထားရှိပါလေ။ငွေဆောင်လို့နာမည်ကြီးကမ်းခြေတွေမှာတော့အစားအသောက်တွေမတန်းလို့ဝမ်းလျှောတဲ့ခံမှာလည်းဖြစ်ဖြစ်အစာအစိတ်တင်ရင်ပဲဖြစ်ဖြစ်အရေးပေါ်ကုသစရာနေရာရှာပါလေ။ဒီတဲ့ပိုဆိုးတဲ့အချက်ကတော့ညမှောင်သွားရင်ကမ်းကြီးမှာခလန်းလန်းလမ်းလျှောက်သွားမယ်ဆိုရင်ပိုင်ရှင်မဲ့ခွေးတွေကိုတွေ့နေရပါတယ်။ဒါပေမဲ့ခွေးတွေဟာအနေနဲ့ရှိပါလေ။ညအချိန်ရောက်ရင်တဲခိုကန်အပြင်မဲ့လမ်းပေါ်မထွက်ပါနဲ့ဆိုတဲ့သတိပေးဆိုင်ဖို့လည်းမရှိပါဘူး။နိုင်ငံသားအများစုကတိတ်ဆန်တွေကိုလူလူသဘောထားချစ်ကြပါလေ။ဒါကြောင့်လဲသူတို့နိုင်ငံကခွေးတွေလိုထင်ကြပါလေ။ဒါပေမဲ့ခွေးဥကဝိုင်းပြီးလိုက်တဲ့အခါကိုက်ဖို့ကြိုးစားတဲ့အခါမြမပြီးကိုတော်တော်လန့်သွားကြတယ်လို့ဆိုပါလေ။တော်ရရှိနော်။ကျွန်တော်တို့ဟာအပန်းဖြေခီးထွက်တဲ့ကံမှာပဲဖြစ်ဖြစ်သူများတို့ရဲ့ရိုးရာရင်ကျေးမှုတလိထုံးစံတွေကိုလေ့လာကြတဲ့အခါမှာပဲဖြစ်ဖြစ်လူမျိုးတစ်မျိုးရဲ့အစဉ်တန်းဟာကျမကြီးဘလောက်အသိရှိသလဲလူမှုလုံခြုံရေးဘလောက်ရှိသလဲဆိုတဲ့အချက်တွေကိုဦးစားပေးစဉ်းစားသိရှိပါတယ်စင်ကူနိုင်ငံကိုကမ္ဘာလက်ခီးသွားတွေကြိုက်ကြတယ်ဆိုတာဒီသဘောပါပဲစင်ကူနိုင်ငံရဲ့အခြေခံလူသားစားတွေစားသုံးတဲ့စားတောက်ဆိုင်တွေဟာတန်ရှင်းတက်ရနေပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုကလည်းအလွန်ကောင်းပြီးလှပနေပါတယ်ကာကြီးလျှောက်မှာညနေတီထိဖွင့်တဲ့ဆိုင်တွေကိုကြည့်လိုက်ရင်ညာဆွေးမှုလည်းကင်းတယ်လို့ခွေးလေခွေးလင်းနေတယ်တကောင်းမှမရှိတော့လူတွေဟာပြောရွှင်နေကြပါလေတကယ်တော့မြို့တစ်မြို့ပဲဖြစ်ဖြစ်ကမ်းခြေပဲဖြစ်ဖြစ်လူတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးကိုစောင့်ရှောက်ပေးနိုင်မှသာလျှင်ကမ္ဘာလက်ခီးသွားတွေကိုဆွတ်ဆောင်နိုင်မှာဖြစ်ပါလေတော်လာရှင်မြန်မာပြည်သူတွေလည်း ဝန်ဆောင်မှုတွေကိုအလေးထားစဉ်းစားတတ်တဲ့မြို့တော်ဝန်တွေအစိုးရတွေနဲ့စုံစည်းနိုင်ကြပါပြီလို့ဆန္ဒပြုလိုက်ပါရစေ။